တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးလာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်လာဖို့ရှိကြောင်း The Economist Times ကဖော်ပြပါတယ်။မြန်မာဆိုရဘက်ကရောတရုတ်ဘက်ကရောဒီခီးစဉ်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့ပါဝင်တရုတ်ရဲ့ BRI ကမ္ဘာလမ်းစီမံကိန်းတွေကိစ္စလို့အိန္ဒိယရဲ့ Economist Times ကဖော်ပြပါတယ်။2020ရွေးကောက်ပွဲမှာဘဲပါတီနဲ့မှမဟာမိတ်ဖွဲ့စရာမလိုပဲအစိုးရဖွဲ့နိုင်တဲ့အထိလက်ရှိအာဏာရ NLD ပါတီကအနိုင်ရခဲ့ပြီးမကြခင်မှာအစိုးရတဲ့ဖွဲ့စည်းဖို့ရှိနေချိန်နဲ့လဲတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ကတိုက်ဆိုင်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကအာဖရိက၅နိုင်ငံခီးစဉ်တွားရောက်ခဲ့ပြီးတရုတ်ရဲ့ခပတ်လမ်းမစီမံကိန်းအပါအဝင်တရုတ်အာဖရိကနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။